မြန်မာသမ္မတနဲ့စီအေပြည်ပကဖြစ်နေစေမြောက်ပိုင်းညောင်မဟာမိတ်တုံးဖွဲ့ကနေအန်အန်ဒီအစိုးရသမ္မတနဲ့တပြည်လုံးအတိုင်းအတာပြစ်ခတ်ရစေညင်ချည်လုပ်ငန်းတွေပေါ်ဆောင်မှုတွဲဆုံဆွေးနွေးမှုမျှော်လင့်နေတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါမကြသေးမီကကျင်းပပစ္စည်းခဲ့တဲ့2012ခုမြို့လင့်နေတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါမကြသေးမီကကျင်းပပစ ညာခဲ့ပါတယ်အစိုးရဖြစ်အစိုးရနဲ့တမတော်တို့ရဲ့ပြုတဘောဆောင်တဲ့ထုတ်ပြန်ချက်ကိုကြိုဆိုကြောင်းမြောက်ပိုင်းကြီးနောင်မဟာမိတ်သုံးဖွဲ့ရဲ့ပြောခွင့်ရပုံမှုစာအကျော်ကခုလိုပြောပါတယ
်ဒီလိုညာမဟာမိတ်သုံးဖွဲ့ကအွန်လိုင်းပေါ်မှာစီဝေးလုပ်လိုက်တယ်ဒီလက်ရှိတပည့်ရောအစိုးရပဲရောဒီအချင်းချင်းပတ်သက်မှာဒီထုတ်ပြန်ချက်ထုတ်ထားတယ်ပေါ့နော်တို့ရဲ့အချင်းချင်းပေါ်ထုတ်ပြန်ချက်တဘောထားဖို့ကျွန်တော်ကပြုတဘောအဒီနဲ့ချပြနေပေါ့နော်ဒီဆက်ရတဲ့ဒီဘောဆောင်နဲ့လို့အလမီမီနဲ့ထုတ်ပြန်ချက်ကိုကျွန်တော်ချုပ်ဆိုတယ်
ဒီကောက်ပွဲမှာများစုနဲ့နိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ12ရက်နေ့မှာကမ်းလှမ်းခဲ့ပါတယ်။ဗလာတူသတ်မတော်ကနေနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့ပြည်ခတ်တန်ခိုင်မှုရက်စဲရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်နဲ့သူချက်မှန်ပြင်ဆင်ဖွဲ့စည်းတာဝန်ပေးအပ်လိုက်တဲ့ဆွေးနွေးမှုကော်မတီကိုငင်းချမ်းရေးနဲ့အပြည့်အရေးအတွက်အပြုတ်ဘောဆောင်တဲ့ခြေလှမ်းပြကြိုဆိုကြောင်းညီနောင်သုံးဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတော့အစိုးရတမတော်တို့နဲ့တွေ့ဆုံဆွေးနွေးဖို့မျှော်လင့်နေတယ်လို့ဘူမှုသာအကျော်ကပြောပါတယ်
။တရားအစိုးရပြည်ရှင်ရှိဒီကနလာလို့ရှိရင်အဲကျွန်တော်ပြောတော့ညီနောင်ဒီ SNDC ရဲ့ပေါ့ကျွန်တော်ဖွဲ့လက်ဒီ FNC ရဲ့ဦးဆောင်မှုနဲ့သူအဲလုပ်ငန်းကိုအောင်မြင်ဖို့တော်နော်ကျွန်တော်သုံးဖွဲ့အနေနဲ့ချက်ပြမှသူနေပေါ်ပြလို့တော့
ပနာမပြည့်ရသဘောတူညီချက်လက်မှတ်ရေးဆိုးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အတူလက်မှတ်ရေးဆိုးသွားမှာဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေကိုတော့ UWSA ဝါသဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်9ဖွဲ့လုံးနဲ့အတူလှုပ်ဆောင်သွားမယ်လို့ဆိုပါတယ်မြောက်ပိုင်းညီနောင်၃ဖွဲ့ဖြစ်တဲ့တမ်းမလောင်သဖွဲ့ DNL ရခိုင်လက်နက်ကန် AA နဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်သမတော် MNCAA ကုကဖွဲ့တို့ဟာတမတော်နဲ့စစ်ရေးသိမ်းမှမှုရှိနေတဲ့အဖွဲ့တွေဖြစ်ကြပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတမတော်ရောမြောက်ပိုင်းညီနောင်၃ဖွဲ့ကပါပြည်ရကြောင်းကြီးညာသားပေမဲ့ DNL တမ်းမလောင်သဖွဲ့ ANU ကချင်လွတ်လပ်ရေးဖွဲ့တို့နဲ့ဒီရပိုင်းတိုက်ပွဲဖြစ်ပွားတာရှိခဲ့ပေမဲ့အရင်ကထက်လျော့ပါလာတယ်လို့ဘူမှုတိုက်ကျော်ကပြောပါတယ်။သမရောအနေနဲ့ကတော့မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးပြည်ခကြဆိုင်ရေးသဘောတူညီချက်ကိုလက်မှတ်ရည်သူပြည်သားလက်နက်ကန်အဖွဲ့တွေနဲ့ရောမထိုးရသေးတဲ့ဖွဲ့စဉ်နဲ့ပါငြိမ်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့တာလို့သမရောဘက်က VOA ကိုပြောဆိုခဲ့ပါတယ်။စစ်ရေးသိမ်းမှတဲ့ရခိုင်ပြည်နယ်ဘက်မှာလည်းအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့မြန်မာစစ်သားတို့ကြားဒီရက်ပိုင်းတွေတွင်တိုက်ပွဲတွေရပ်တန့်နေပါတယ်။အေးရခိုင်လက်နက်ကန်ဖွဲ့အနေနဲ့နိုဝင်ဘာလကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာ NLD ပါတီကနေသတ်မှတ်အနိုင်ရတဲ့အပေါ်မှာချီးကျူးဂုဏ်ပြုကြောင်း၎င်းတို့ဖမ်းဆီးထိန်းသိမ်းထားတဲ့သံကိုးမြို့နယ်က NLD ပါတီဝင်၃ဦးကိုမြေတိနှိပ်စက်ခြင်းမရှိဘဲကောင်းမွန်စွာထိန်းသိမ်းနိုင်ပြီးနှုတ်နှစ်ဖက်ညှိနှိုင်းအဆင်ပြေပြီးအပြန်အလှန်နားလည်မှုရှိတဲ့ခြေနေမှာအများဆုံးပြန်လွတ်ပေးမယ်လို့အေးဘက်ကနိုဝင်ဘာ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာမရေရာတဲ့ဆွဆွဲချက်တွေနဲ့ထောင်သွင်းအကျဉ်းချခံရတဲ့ရခိုင်ဒေသခံတိုင်းရင်းသားတွေနဲ့ရခိုင်နိုင်ငံရေးသမားတွေမတရားဖမ်းဆီးခြင်းခံရတဲ့ ULA အဖွဲ့ဝင်ဆွေမျိုးသားချင်းတွေငြိမ်းချမ်းရေးအတွက်တောင်းဆိုဆန္ဒပြလို့ဖမ်းဆီးခံထားရတဲ့မြန်မာပြည်နှံ့ကတက္ကသိုလ်ကျောင်းသားတွေကိုချွင်းချက်မရှိအများဆုံးပြန်လည်လွှတ်ပေးဖို့ကိုလည်းအလေးနဲ့တောင်းဆိုထားကြောင်း AA အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်